အီတလီနိုင်ငံလယ်ပိုင်းမှာဒီကနေ့အစောပိုင်းကအားဖြင့်ငလျင်တစ်ခုလွတ်ခဲ့တာကြောင့်ငလျင်ဗဟိုချက်နားကဒေသတွေမှာအကြီးအကျယ်ထိခိုက်ပျက်စီးပြီးလူ83ယောက်ထက်မနည်းသေဆုံးပါတယ်။ငလျင်ဟာပင်အား 6.2 ရှိပြီးနော်ဆီယာမြို့အရှေ့တောင်ဘက်10ကီလိုမီတာလောက်မှာဗဟိုပြုတ်ပြီးတော့လွတ်ခဲ့သွားတာလို့အမေရိကန်ဘူမိဗိုလ်ဒ်တိုင်းတာရေးဌာနကပြောပါတယ်။ငလျင်လောက်တာကိုကီလိုမီတာ150အဝေးမှာရှိတဲ့ရောမမြို့တော်အပါအဝင်ဒေသတွေနေရာအတော်များများမှာသိခဲ့ကြပါတယ်။ဒီကနေ့မနက်အီတလီစံတော်ချိန်3နာရီခွဲကျော်လေးမှာငလျင်ကြီးလှုပ်ပြီးတော့နောက်ဆက်တွဲငလျင်အတော်များများလည်းထပ်ပြီးတော့လှုပ်ပါတယ်။လူရပေါင်းများစွာတန်ရာရပြီးအများပြားဟာယာယီခိုလုံမှုနေရာတွေလိုနေတယ်လို့အီတလီအရက်ဖက်ကာကွယ်ရေးအေဂျင်စီကပြောပါတယ်။ဒီဒေသမှာဒီလောက်ပမာဏနဲ့ဒီလောက်အနက်မှာငလျင်လှုပ်တဲ့ဆိုရင်အဆောက်အဦတွေပြိုကျစေတာကြောင့်တိုက်ဆုံတာတွေဖြစ်နိုင်ပါတယ်လို့အေဂျင်စီအကြီးအကဲ Fabrizio Garcia ကပြောပါတယ်။ငလျင်တံကိုအပြင်းထန်ဆုံးခန်းဆားခဲ့ရတဲ့အထက်မှာ Amatrice နဲ့ Acumoli မြို့တွေလည်းပါပါတယ်ရှင်။